ကိုဗစ်19ရေပေါ်ကာလသွားလာလှုပ်ရှားမှုတွေကန့်သတ်ထားခဲ့ဖြစ်တဲ့ထိုင်းနိုင်ငံမှာမကြာသေးခင်ကနေစလို့လူမောင်ခုံမှုတွေကိုတုံးမြင့်နေနေလာနေရတာကမြန်မာနိုင်ငံသားတွေလည်းစက်တိုက်ကူစလို့ဖမ်းဆီးခံရတဲ့အကြောင်းပြောပြပေးချင်ပါတယ်။ကျမမအေးပါပါ။လူမောင်ခုံမှုတွေနဲ့တရားမဝင်နေဆက်ချက်တော်မှုတွေကိုထိန်းချုပ်ဖို့စူးစမ်းနေနေပါပဲ။ မြန်မာနိုင်ငံနေဆက်မှာအဖမ်းဆီးတွေတိုးလာနေပါတယ်။မနေ့တုန်းကလည်းထိုင်းမြန်မာနေဆက်တပ်ခရိုင်မဲလမမြို့နယ်ဗန်းနံခုကျေးရွာနီးမှာအချိန်ချင်းချင်းနဲ့မောင်းလာပြီးလိုင်စင်နံပါတ်ပြမပါတဲ့ကားတစ်စင်းကိုထိုင်းရလာပိုင်းတွေကလိုက်လံဖမ်းဆီးခဲ့ရတာကနေတရားဝင်အထောက်အထားမရှိတဲ့မြန်မာနိုင်ငံသားဆက်တယောက်ကိုတွေ့ရှိခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံသားတွေကိုတော့စစ်ကက်ကားရဲ့နောက်ခံမှာ ထိုင်းတက္ကသိုင်းရဲရရှိရဲဌာနရဲ့နေဆိုဖန်ဆီးနိုင်ခဲ့တဲ့ဒါဖြစ်စင်ပါသလို့ရှိရင်အဲ့ဒါကလူကြီးရာ7ဦးပေါ့နော်မ9ဦးကြာ4ဦးအလုံး7ဦးပါတယ်အဲ့ဒါတကယ်ကားပေါ်မှာတင်ပြီးတော့ကြာတော့တလက်ပတ်အုပ်ပြီးတော့ဆယ်ဆောင်လာတယ်ဆယ်ဆောင်လာပြီးတော့ကြာတော့ကျွန်တော်တို့တက်ခင်မြန်မာမျိုးနွယ်ထဲမှာရှိတဲ့အာဒီကြီးရကားလမ်းပေါ်တိုင်းမှာမောင်းနေနေတာအရှင်ကြီးမြန်မောင်းနေနေတာကိုတွေ့ပြီးမတင်ကားလို့ဆိုပြီးတော့အာဒီရဲကကတော့ကနေလောက်ကအရာရှိပြီးပါလေရေကားလေလောက်ကနေလိုက်ပြီးတော့ဖမ်းဆီးနိုင်ခဲ့တယ်ဗ
ျမနေ့တော့ကဖမ်းဆီးမှုအတွင်းမြန်မာနိုင်ငံသား၁၂ဦးနဲ့ထိုင်းနိုင်ငံသား၁ဦးကိုဖမ်းဆီးမိခဲ့ပြီးမြင်မောင်းဖြစ်သူကတော့လွတ်မြောက်သွားခဲ့တဲ့အတွက်ဖမ်းဆီးနိုင်ဖို့ကြိုးပမ်းနေဆုံးပဲလို့လည်းထိုင်းရဲတပ်ဖွဲ့ကဒီကနေ့မှပဲသတင်းထောက်တီးကိုပြောပြခဲ့ပါတယ်တက္ကသိုလ်ထဲမှာပဲမနေ့တော့ကလည်းတရားမဝင်နေဆက်ဖြတ်ပြော်ဝင်လာသူမြန်မာနိုင်ငံသား၁၂ယောက်ဖမ်းဆီးခံခဲ့ရတာပါထိုင်းနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကျုံခဲ့ရပြီးတဲ့နောက်အလုံးလက်မဲ့ဖြစ်နေကြရတဲ့မြန်မာနိုင်ငံသားအလုံသမားတွေအတော်များများနေရက်ကိုပြန်ခဲ့ကြပြီမဲ့အခုအခါကပ်ရောဂါကိုထိန်းချုပ်လာနိုင်တဲ့အတွက်ကန့်သတ်မှုတွေရှော့ပေါ့ပေးလာနေတာတွေကြောင့်အလုံးပိုင်ရဖို့မျှော်လင့်ချက်နဲ့လူပွဲသားတွေကိုအခကျင်းဝင်ပေးပြီးတရားမဝင်ပြန်လာဖို့ကြိုးပမ်းမှုတွေရှိလာနေတယ်လို့လည်းဦးမိုးကျော်ကပြောပါတယ
်ထိုင်းနိုင်ငံအတွင်းပိုင်းနေရာမှာအလုံးပိုင်ကလာပြတ်တက်ပြီးအလုပ်တွေပြင်းနေတဲ့အခါကျတော့အရေးပေါ်ကတော့ပြင်းတဲ့အခါကျတော့ကိုမြန်မာပြည်ရဲ့ကိုပြန်နေဆိုတာကလည်းအသက်ရှင်ဒီထိုင်ရေးအတွက်စောင့်ဝင်နေရေးပါဝင်သူတို့ရဲ့ဘဝလုံးဝင်ကိုနေရေးဒီသားတွေကိုပြန်ပြီးတော့ကြတော့ကိုရှင်မျိုးတွေရှိတဲ့နေရာကိုပြန်ဝင်သွားတဲ့မြန်မာရှင်ပြောင်းလို့ဒီမှာရှိနေကြလို့ပဲရေဘော်ကာလမှာပဲဒီလိုပွဲစားတွေကိုအကူအညီယူပြီးတော့ကြတော့ဟာလာဒီဘူမောင်ဦးကူးတဲ့ပုံစံမျိုးဖြစ်တဲ့ဖြစ်စဉ်တွေထဲမှာဟာလာတားကောင်ဖြစ်ကြရောက်ပြီးတော့ပြန်လည်ဝင်ရောက်လာတဲ့အခြေအနေမျိုးတွေရှိနေတာကိုသိရပါတယ်ဒါလည်းဘဝရည်တည်ရေးအတွက်သောဝင်ကြီးအတွက်အသက်ရှင်နေထိုင်ရည်ကြီးအတွက်ရှေ့ပြောင်းလူသမားတွေအနေနဲ့လည်းဒီခက်ခဲတဲ့ကြားထဲကနေပြီးတော့သူတို့ပြန်လည်ပြီးတော့လုပ်ငန်းဝင်တွေရှိတဲ့နေရာအတူတူအသက်ရှင်ရည်ကြီးနိုင်တဲ့အခွန်လမ်းရှိတဲ့နေရာတွေကိုပြန်လည်ရှာဖို့ရောက်လာတာဖြစ်ပါလေ
။မကြသေးခင်လရည်အတွင်းမြန်မာနိုင်ငံသားတွေအပါအဝင်တရားမဝင်နေဆက်ဖြတ်ကျော်လာသူ3000လောက်ကိုထိုင်းနိုင်ငံမှာဖမ်းဆီးမိခဲ့ပြီးတဲ့နောက်နေဆက်လုံခြုံရေးကိုတိုးမြှင့်ထားပြီးလူမောင်ကိုရီးယားလှုပ်ရှားမှုကိုစောင့်ကြည့်ထိန်းချုပ်ဖို့လည်းညွှန်ကြားချက်ထုတ်ပြန်ထားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြီးခဲ့တဲ့လတည်းထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူပုံကူးမှုတိုက်ကျက်ရေးမှာတိတိယောက်ယောက်ဆောင်ရွက်မှုမရှိတဲ့အနေအဆုံအစ်စ်နိုင်ငံတစ်နိုင်ငံအဖြစ်ထည့်သွင်းသတ်မှတ်ထားပါတယ်မြန်မာနိုင်ငံသားရေးဝန်ကြီးဌာနကတော့အစိုးရရဲ့ဆောင်ရွက်ချက်တွေမှာအောင်မြင်မှုတွေရှိခဲ့တာတွေကိုထင်ရှားမှုမရှိတဲ့အပေါ်မှာစိတ်ကျက်မိတယ်ဆိုပြီးအမေရိကန်အစိုးရရဲ့အစီရင်ခံစာကိုပယ်ချထားပါတယ်ကျွန်မမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ